လက်နက်ကန်ပြည်ပခတွေဖြစ်ပွားနေတဲ့ရေခမ်းပြင်းထဲမှာလက်နက်ကြီးကြီးကြားရောက်ရာကဒေသခံတွေထိခိုက်ဒေဆုံးမှုတွေကြုံနေရသလိုတန်လျာနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကုန်းအိမ်မှာအမျိုးနဲ့သလက်ရွာဟောင်းကရွာသားလူ၅ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာကတူးဒေဆုံးပြီးနောက်တူးတန်ရာရရှိခဲ့တာပါစနေနေ့ကလက်နက်ကြီးကြီးထိမှန်ခဲ့လူထဲကသူ ါတယ
်ကျွေးတော်တောင်ကမ်းပေါ်မှာမြန်မာစစ်တပ်ကနေနန္ဒကိစခန်းတွေရှိတယ်ဗောနော်အဲ့ဒီနန္ဒကိစခန်းတွေကပြိလိုက်တဲ့နန္ဒာတွေကတလိုက်ရောဟောင်းအနည်းကိုကြာရောက်တယ်ဗောနော်အဲ့ဒီနေရာမှာငေါ်ချာလေတဲ့လူတွေဦးရဲ့လေပုံကိုကြာတယ်ဗောနေကနေပြီးတော့နှိုက်ပိုင်ပိုင်လို့ရတယ်ဗောနော်ဥဒီဝန်လက်ရှိငေါ်၌အတုမာတော့ရန်ဖောင်းတံရတွေရတယ်ဗောနော်အော်တော်ပါလားစစ်တရနေ့ညနေ9:00မှာသူတေချုံသွားတယ်ဗောနော်နောက်တစ်ခုကဥဒတ်မြက်ဗောနော်သူကတော့ခေထောင်းနှစ်ဖက်တံရရတယ်ဗောဒီဖက်တံရသူခေထောင်းသူဖြန့်လိုက်ရတယ်လို့သိရတယ်ဗော
တံရရရှိသူနောက်သူဖြစ်တဲ့ဥဒတ်မြက်ဟာလည်းခြေထောက်ဖြန့်လိုက်ရပေမဲ့စေယုံစေဆန်းတွေမှာကုသခွင့်မရဘူးလို့ဇလက်ကြီးဝါသာခိုင်ရင်းသက်ကပြောပါတယ်
ဒီတရားရည်ရတော့စီကူကနေရတယ်မြမတော်မရောနေဒီတော့ဟိုရွက်မပြီးစမ်းနေစင်းနေလာလို့မရဘူးဆားတော်မျိုးနေလာလို့မရဘူးအဲ့မှာမိစ္ဆာရနည်းနည်းဟိုစီအကြောင်းနားလည်တဲ့လူတွေကနေပြီးတော့ကိုးပေးနေရတဲ့အဖြစ်ပါ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရန်ပန်ရန်ကားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့တလက်ချေးရွာတဝိုက်မှာတပ်မတော်ကလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲအမျိုးနယ်ထဲမှာဒေသခံတွေဟာတန်တရားနဲ့ဖမ်းဆီးခံရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စနေချေးရွာအုပ်စုဘက်မှာချေးရွာသားတို့ဖမ်းဆီးခံသားရကြောင်းလဲအမျိုးနယ်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ
်။ On the basis အနေကအဲ့ဒီအမျိုးနယ်တနည်းအုပ်စုတနည်းချေးရွာမှာသူ့ကိုဖမ်းခံရတယ်ပေါ့နော်။ On the basis စစ်တရေနေ့မှာနောက်ထပ်နှစ်ဦးဖမ်းခံရတယ်ပေါ့။ဒီနေ့အတော်ပါလာစစ်လိုက်ရနေမှာနောက်ထပ်၄ဦးဖမ်းခံရတယ်ပေါ့နော်ဦးလက်ရှိအနေနဲ့တော့လူ၉ဦးအဖမ်းခံနေရတယ်ပေါ့တမတော်စိတ်ကောင်းနေပြီလားဖမ်းတာပေါ့
စနေချင်းရွာအုပ်စုအုပ်ချုပ်ရေးမှူးဦးညီတဲကတော့ခကြီးလွန်နေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လူ၄ဦးဆက်မနေအဖမ်းခံထားရကြောင်းအတည်ပြုပါတယ
်ကျွန်တော်လည်းအဲ့ဒီကိုမရောက်ဘူးမရောက်သေးဘူးပါသူကျွန်တော်ကြားသိရတာတော့၄ယောက်လောက်ကြားလိုက်ရပါလားချိန်နေမှာ၄ယောက်ခေါ်သွားတယ်လို့ပြောတယ်ဘာဖြစ်ဘာကြောင့်လဲဆိုအဲ့ဒါတော့ကျွန်တော်လည်းအတိအကျမသိနိုင်ဘူး
အမျိုးနယ်တွင်ပြစ်ခတ်မှုနဲ့ဖမ်းဆီးမှုအခြေအနေကိုသိရှိဖို့တပ်မတော်ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကိုဆက်သွယ်မေးမြန်းရမှာဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့စီးရဲသိမ်းမှောက်မှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးမှုတွေပိုများလာတယ်လို့စစ်ရှောင်နေရသူ2,000ကျော်ရှိနေပြီလို့လည်းရခိုင်လူမှုအဖွဲ့အစည်းတွေကစည်းရင်းပြုစုထားပါတယ်။ကုလသမဂ္ဂလူကွေရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလာကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကန်ပဋိပက္ခတွေတွင်အယတားအထူးကတေဆုံမှုတွေကဗျာစုံမှုမြောက်နိုင်ကြောင်းပြီးခဲ့တဲ့လထဲမှာပဲကုလသမဂ္ဂလူကွေရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်